ပဋိပက္ခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မောင်တော်ခရိုင်ထဲကနေမြေတည်ငြိမ်နေတဲ့နေရာတွေမှာစာတင်ကျောင်းတွေကိုပြန်လည်ဖွင့်လှစ်နေပြီဖြစ်ပေမဲ့ကျောင်းပြန်တက်ကြသူတွေထဲမှာဘင်္ဂလီမွတ်စလင်ကျောင်းသားတွေမရှိသလောက်နေပါသွားပါတယ်။အရင်ကမွတ်စလင်တွေအများစုတက်ခဲ့တဲ့အစိုးရကျောင်းတွေမှာအပါအဝင်ကျောင်းပေါင်း400ကျော်ရှိခဲ့ပေမဲ့အခုတော့ရခိုင်တိုင်းဒေသအများစုရှိတဲ့အတွက်မှာပဲကျောင်းတွေကိုပြန်ဖွင့်နိုင်ပါတယ်။အကျောင်းစုံကတော့ထိုင်းချွေဆိုင် VOA မြန်မာပိုင်းသတင်းတော်မှအေးအေးမာကသတင်းပို့ထားပါတယ်ရှင်။
ဩဂုတ်လ25ရက်နေ့ကစလို့အာဆာရိုဟင်ဂျာတပ်ဖွဲ့ကလူမျိုးရေးစခန်းလေးကိုဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်မောင်းတော့ခရိုင်တဲကကျောင်းတွေကိုပိတ်ထားခဲ့ရပါတယ်။အခုခါမှာတော့ကျောင်းအတော်များများကိုပြန်ဖွင့်နေပေမဲ့မွတ်စလင်ကျောင်းသားတွေတက်တဲ့ကျောင်းတွေကိုတော့ပြန်မဖွင့်နိုင်တော့ပါဘူး။လူမျိုးရေးတပ်ဖွဲ့ရဲ့နေမျိုးရှင်းလင်းမှုတွေကြောင့်အဲ့ဒီဒေသဘက်မှာနေကြတဲ့မွတ်စလင်တွေတိမ့်နေချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခပ်ပြေးခဲ့ရတယ်လို့သူတို့နေအိမ်တွေနဲ့မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။အဲ့ဒါကြောင့်သူတို့အများစုတက်တဲ့ကျောင်းတွေတော့ပြန်မဖွင့်နိုင်တော့ပါဘူး။အဲ့ဒီဒေသမှာအရင်ကကျောင်းပေါင်း400ကျော်ဖွင့်ထားခဲ့ပေမဲ့အခုအခါမှာတော့ဒေသခံရခိုင်တိုင်းရင်းသားတွေဘက်မှာပဲရှိတဲ့ကျောင်းတွေပြန်ဖွင့်ထားရတယ်ဆိုပြီးရခိုင်ပြည်နယ်အစိုးရအတွင်းရေးမှူးဦးတက်မောင်စီကပြောပါတယ်
။ဒီကျောင်းကြီးကကျောင်းဖွင့်လို့ရနေရတော့ရတော့ပြန်ဖွင့်ပြီးပါပြီ။ကောင်းပါလေကောင်းလို့ပဲဖွင့်နိုင်တာပေါ့။ဒေသခံရှိတဲ့နေရာတော်တော်များများလည်းရွာမှမရှိဘူးလား။သူတို့ကတော့သူတို့ကရောက်ကုန်ပြီဆိုတော့လေသူတို့ပြောလို့ဒီဘက်မှာပဲဖွင့်ဆောင်ရပါတယ်။
UNHCR ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးရဲ့အစီရင်ခံစာအရဘင်္ဂလားဒေ့ရှ်ကိုရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ရှိနေပါတယ်။မြန်မာနိုင်ငံဘက်မှာတော့လုံခြုံရေးပြန်လည်တည်ငြိမ်လာပြီဖြစ်လို့အစိုးရကပြည်တော်စုစီမံကိန်းနဲ့ဖွံ့ဖြိုးရေးနဲ့ပြန်လည်ထူထောင်ရေးတွေကိုစတင်လုပ်ဆောင်နေပြီလို့ဆိုပါတယ်။
ဒီလိုလည်းအောင်ရှောက်ပါလေအကုန်လုံးဒါလိုလို့ရှိပါလေဒီလိုမောင်းတော့ဒီသားပြန်လေးထူထောင်ရေးလုပ်ရမှာဒါကြီးနဲ့ enterprise အကျိုးဒီတော်ကြီးစီမံကိန်းပေါ့ဒီရောစီမံကိန်းနဲ့ဒါအခုဒါနောက်ဆုံးကအကောင့်တွေဖော်နေတာသူတို့ကျွေးဒီကြီးရင်းမှာရှိတဲ့ဒီနယ်တိုင်းဒေသကြီးတွေနောက်ကဒီထဲမှာရှိတဲ့ဈေးမရှိနေတဲ့ဒီအားလုံးနေပြီးတော့ဒီနယ်ကြီးတွေကိုလာပြီးတော့ပြီးပြီးတောင်းဝင်ခွင့်ယူပြီးတော့ဆောင်ရွက်နေတာဖြစ်ပါတော့ဒီနယ်တိုင်းဒေသကြီးတွေကလည်းအကုန်လုံးဒီခန်းကြီးတွေကလာပြီးတော့ဒီကြီးရွာတွေကဆွေးနွေးတိဆောက်ရေးလုပ်ငန်းတွေကတိုင်းနဲ့ဒီနယ်နဲ့ခွဲပြီးတော့ဆောင်ရွက်ယူနေပါတယ်ဒီလိုဆိုရင်ရေမုန်တိုင်းဒေသကြီးကကျူရာပြည်ဆိုတာလေဝါ89ကျုံပေါ့ဒါကဒီလိုတက်ချ
ာခိုင်ပြည်နယ်အတွင်းမှာတော့အစိုးရကလုံခြုံမှုရရှိနေပြီလို့ဆိုပေမဲ့နေရမပြောင်းနိုင်ကြသေးတာရှိတယ်လို့မွတ်စလင်ဒုက္ခသည်တချို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာဖို့လုပ်နေကြဆဲဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာပဲခမန်းကြီးရိုဟင်ဂျာဒုက္ခသည်တပေါင်းခွဲလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထပ်မံရရှိလာတဲ့အကြောင်း UNHCR ကသတင်းထုတ်ပြန်ထားပါတယ်ရှင်။